ထိုင်းမြန်မာနယ်စပ်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ထဲကနေထိုင်းဘက်ထွက်ပြေးခိုးလုံတဲ့မြန်မာနိုင်ငံသား3000ကျော်အတွက်အကူအညီပေးအရေးပေါ်တောရောက်ခွင့်ပြုဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကထိုင်းအစိုးရကိုတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ February မှာရတားစုအကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့ကျင်းယူကျင်းလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားထိုင်းမြန်မာနယ်စပ်4ကီကောဒေသမှာမကြာခင်ရက်ပိုင်းတွင်မှာပဲတိုက်ပွဲတွေဆက်တင်ခဲ့တာပါ။တိုက်ပွဲကြောင့်ကျတဲ့ပြည်နယ်ကထိုင်းနိုင်ငံတပ်ပြင်းနေတဲ့ဆစ်ဆောင်မြန်မာဒုက္ခသည်900လောက်နယ်စပ်မြစ်ကြောင်းဖြတ်ကျော်ထွက်ပြေးလာတယ်လို့တိုက်ပွဲဆက်ဖြစ်နေတာကြောင့်တနင်္လာနေ့အထိဆိုဒုက္ခသည်3900လောက်ထိတိုးလာနေတယ်လို့ UNHCR ကကြေညာချက်ထုတ်ပြန်ပါတယ်။သူတို့ကိုအတွက်စိုးရင်ကြောင်းနဲ့သူတို့ကိုအများအကူကြီးပေးခွင့်ပြုဖို့ UNHCR ကရော NGO အဖွဲ့တွေကပါထိုင်းအနာပိုင်တွေကိုပန်ကြားထားတာပါ။တိုက်ပြင်းနဲ့အာဏာပိုင်တွေကတော့နေဆက်မှာတိုက်ပွဲတွေရပ်သွားပုံပေါ်ခဲ့ခြင်းကဆက်ပြီးဒုက္ခသည်ဒါဇင်းနဲ့ချီပြီးတဖြည်းဖြည်းနေရပြန်နေတဲ့အတွက်ထိုင်းနိုင်ငံဘက်ချမ်းနေရနှစ်နေရမှာဒုက္ခသည်3500လောက်ပဲကျန်တော့တယ်လို့တနင်္လာနေ့ညနေမှာပြောပါတယ်။ဒါပြင်သူတို့သဘောနဲ့သူတို့နေရပြန်တဲ့မြန်မာဒုက္ခသည်တွေအတွက်တောင်ရင်မြကန်းကနေနေရပြန်ဖို့ရောလူသားချင်းစာနာမှုအကူအညီတွေကိုပါပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကရင်မျိုးသမီးစီယုံKWO ကနော်ကညောဖော့ကတော့တိုက်ပွဲတချို့နေရာတွေမှာဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲပြင်းထန်တဲ့အတွက်ကြောက်လန့်ဆိုးရိမ်နေကြတယ်လို့ပြောပါတယ်။ထိုင်းမြန်မာနယ်စပ်မက်ထော်တလေးဘက်မှာတိုက်ပွဲတွေဖြစ်လာတဲ့အတွက်တနင်္လာနေ့မှာပဲနောက်ထပ်ဒေသခံ1500လောက်ထိုင်းဘက်ထွက်ပြေးကြပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မက်ထော်တလေးဘက်မှာတနင်္လာနေ့ကတိုက်ပွဲဖြစ်ပြီးအခြေအနေထိန်းနိုင်ဖို့အတွက် KNU နဲ့ညှိနှိုင်းနေတယ်လို့ပြောကြားခဲ့ပါတယ်။